Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေလို့မှာ12ရက်နေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနံပါတ်32 32 51နဲ့လိုင်းနံပါတ်190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကချင်းညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမားရွေးကောက်ပွဲမှာနိုင်ရသူဖြစ်တဲ့ကြီးညာထားတဲ့ဂျိုးဘိုင်ဒန်ကသူ့ရဲ့အကြံပေးဖြစ်တဲ့အချင်းတော်ကြားလက်တွဲလုပ်ကင်လာခဲ့တဲ့ရွန်ကလိုင်းကိုသမားအီမီလိုအရာရှိချုပ်ဖြစ်နဲ့ခန့်ထားဖို့ရထားတဲ့အကြောင်းကြီးညာလိုက်ပါတယ်။ကလိုင်းဟာပြီးခဲ့တဲ့သမားအိုဘားမားအစိုးရလက်ထက်တုန်းကဂျိုးဘိုင်ဒန်ရဲ့ဒုသမရာယုံအရာရှိချုပ်ဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့2014ခုနှစ်ကအီဘိုလာရောဂါတိုက်ဖျက်ရေးကိုဦးဆောင်လုပ်ကင်ဖို့အဲဒီတုန်းကသမားအိုဘားမားကတရားဝင်ခန့်အပ်ခဲ့သူဖြစ်ပါတယ်။ကျွန်တော်တို့အခုလိုပြဿနာတွေနဲ့ရဆိုင်နေရတဲ့အချိန်ကျွန်တော်တို့တိုင်းပြည်ကိုပြန်စုစည်းရမယ့်အချိန်မျိုးမှာသူ့ရဲ့ကျေပြန့်တဲ့ဆိုင်တဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးနဲ့ပဲအသီးသီးကလူတွေနဲ့အတူအလုံးလုံးနိုင်တဲ့ဆွမ်းရည်ကအီမီရောအရာရှိချုပ်နေရာအတွက်သူလိုချင်တဲ့အရေးချင်းအတိအကျဖြစ်တယ်လို့ဂျိုးဘိုင်ဒန်ကဘော်ဒူးနေကသူ့ရဲ့ခြေညာချက်မှာပြောပါတယ်။ရွန်ကလိုင်းကတော့အခုလိုသူ့ကိုအီမီရောအရာရှိချုပ်ဖြစ်ခန့်တာဟာသူ့ဘဝမှာအကြီးမားဆုံးဂုဏ်ပြုခံရမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အမေရိကန်သမားရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြီးညာထားတဲ့ဂျိုးဘိုင်ဒန်ဟာမနေ့ပုံတူးနေ့ကတော့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအကြံပေးဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။သူ့အနေနဲ့ရှင်းနှစ်ဇန်နဝါရီလ20ရက်နေ့မှာသမနာဖြစ်ကျန်းသစ်စာချိန်ဆိုပြီးတဲ့နောက်တာဝန်လွှဲပြောင်းယူပြီးအစိုးရဖွဲ့နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရဌာနနဲ့အေဂျင်စီတွေရဲ့လက်လောလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေးလာကြည့်ရှုဖို့အကြံပေးပုဂ္ဂိုလ်တော်တော်များများကိုဂျိုးဘိုင်ဒန်ကခန့်အပ်ထားပြီးဖြစ်ပါတယ်။သူအနေနဲ့အရေးပါတဲ့ရာထူးခန့်မှုတချို့ကိုနိုမာ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြီးညာနိုင်လိမ့်မယ်လို့လည်းဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောထားပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုအလာစကာပြည်နယ်က Republican အထက်လွှတ်တော်အမတ် Dan Sullivan ဟာမနေ့ဗုဒ္ဓနေ့ကတော့အထက်လွှတ်တော်အမတ်အဖြစ်နဲ့ပြန်ရွေးချယ်ခံလာရတဲ့အတွက်အခုဆိုရင် Republican Party ကအမေရိကန်အထက်လွှတ်တော်မှာအမတ်နေရာ50ထက်မနည်းရသွားပြီဖြစ်ပါတယ်။နိုမာ3ရက်နေ့ကချင်းပတဲ့ရွေးကောက်ပွဲမဲယူတက်မှုတွေဖြည်းဖြည်းချင်းလုပ်ခဲ့ပြီးတဲ့နောက်မှာဒန်ဆာလဗန်ကဒီမိုကရက်ပါတီဘက်ကအယ်ဂရော့စ်ထက်မဲရည်အတွက်20ရာခိုင်နှုန်းအသာရထားတယ်လို့သတင်းမီဒီယာတွေကတွက်ချက်ဖော်ပြခဲ့ကြပါတယ်။ဒါကြောင့်အခုဆိုရင် Republican တွေကအထက်လွှတ်တော်အမတ်နေရာထပ်ဝက်ကိုထိန်းထားနိုင်လိုက်ပြီးဖြစ်ပြီးတော့ Georgia ပြည်နယ်ကအထက်လွှတ်တော်အမတ်နေရာပဲကျန်တော့တာဖြစ်ပါတယ်။ Georgia ပြည်နယ်ကအထက်လွှတ်တော်အမတ်နေရာရွေးကောက်ပွဲမှာတော့မဲမပြတ်တာကြောင့်လာမယ့်ဇန်နဝါရီလမှာနောက်တစ်ကြိမ်ထပ်ရွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ကြိမ်ရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာ Republican Party ဘက်ကနိုင်ပြီးအထက်လွှတ်တော်အမတ်နေရာ200ကိုရထားတာဖြစ်ပေမဲ့အခုနှစ်ရွေးကောက်ပွဲမှာတော့မဲကမပြတ်ပဲအကျိတ်နဲ့ဖြစ်နေတာကြောင့်လာမယ့်ဇန်နဝါရီလမှာထပ်ရွေးကြမှာပါ။အဲဒီမှာ Republican ဘက်ကအနည်းဆုံး200ကိုနိုင်တာနဲ့တင်အထက်လွှတ်တော်မှာလူများစုဖြစ်သွားမှာပါ။ Democratic အနေနဲ့ကတော့200လုံးကိုနိုင်မှာပဲ။ကိုပါဒီယာဒုတိယသမရအထက်လွှတ်တော်ဥက္ကဋ္ဌမဲနဲ့မှ52မဲနဲ့လူများစုအနေထားရမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမဟာမိတ်အဖြစ်ဆက်လက်ရည်တည်သွားဖို့ငြိမ်းချမ်းတဲ့ကိုရီးယားကျွန်းဆက်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမရမွန်ဂျေအင်းနဲ့အမေရိကန်သမရရွေးကောက်ပွဲမှာအနိုင်ရထားသူဖြစ်ကြီးညာထားတဲ့ဂျိုးဘိုင်ဒန်တို့ကထလောင်းအတည်ပြုပြောကြားလိုက်တယ်လို့တောင်ကိုရီးယားသမရအင်ပြာတော်ကပြောပါတယ်။သူတို့နှစ်ဦးဒီနေ့တယ်လီဖုန်းနဲ့ပြောကြားစဉ်အဲ့လိုကတိပြုပြောကြားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားသမားယုံပြောခွင့်ရကမ်မင်ဆုတ်ကပြောပါရယ
်반도비핵화및한구적평화정책을위해바이든
코리아존내마뉴클리어랜드폐쇄인의예시냉전이ဖြစ်ပေါ်လာစေဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်ဖို့ဂျိုးဘိုင်ဒန်ကိုသမ္မတမွန်ဂျေအင်းကပန်ကြားခဲ့ပါရယ်ဂျိုးဘိုင်ဒန်ကတော့တောင်ကိုရီးယားနိုင်ငံဟာအင်ဒိုပစိဖိတ်ဒေသရဲ့လူမျိုးရင်းနဲ့သာယာဝါပြောရေးအတွက်အရေးပါတဲ့နိုင်ငံဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကိစ္စကိုအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကိုဆက်ပြီးတော့အခိုင်အမာကာကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ဆိုပြီးတောင်ကိုရီးယားသမ္မတယုံပြောခွင့်ရကမ်မင်ဆုတ်ကပြောသွားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲတောင်ကိုရီးယားသမ္မတကလည်းအမေရိကန်ဆိုရအဖွဲ့အစ်နဲ့တူအနီးကပ်လက်တွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ကမ္ဘာတစ်ဝှမ်းမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတိုက်ဖျက်သွားမယ်လို့လည်းပြောလိုက်ပါတယ်လက်ရှိအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့2018ခုနှစ်ကတွေ့ဆုံခဲ့တဲ့ညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်လှုပ်ဆောင်သွားမယ်လို့ကြေငြာပြောဆိုခဲ့ကြပေမဲ့လည်းသူရဲ့ဒုတိယကြိမ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာတော့တိုးတက်မှုတစ်စုံတစ်ရာမရရှိဘဲမနစ်ကအလုံသဘောအဆင့်ဆွေးနွေးမှုဟာလည်းပြတ်သွားခဲ့ပါပါခင်ဗျာ။ဟောင်ကောင်မှာလွတ်တော်အမတ်၄ယောက်ကိုအစိုးရကထုတ်ပယ်လိုက်ပြီးတဲ့နောက်ဒီမိုကရေစီရဲ့ထောက်ခံတဲ့လွတ်တော်အမတ်တချို့က သူတို့လည်းအမှန်ဖြစ်ကနေနှုတ်ထွက်သွားမယ်လို့ပြောကြလိုက်ပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ဟောင်ကောင်လွတ်တော်မှတ်၄ယောက်ကိုထုတ်ပယ်လိုက်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲဒီမိုကရေစီရဲ့ထောက်ခံတဲ့လွတ်တော်မှတ်၅ယောက်ကသူတို့လည်းယာရုကနေနှုတ်ထွက်မယ်လို့မနေပုတ်ထူးနေ့ကကတိပြုခဲ့ကြတာဖြစ်ပါတယ်။အဲ့လိုယာရုကနေမနှုတ်ထွက်ခင်မှာပဲလွတ်တော်မှတ်တွေဟာဟောင်ကောင်ရဲ့ဥရေပြုကောင်စီမှာနောက်ဆုံးအနေနဲ့ဆန့်ကျင်ကန့်ကွက်ခဲ့ပြီးတော့လွတ်တော်မှတ်လမ်၆တင်ကလွတ်တော်ဝရနာကနေပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုပြစ်တင်ရှုတ်ချကြောင်းစာရန်ကိုချိတ်ဆွဲပြီးတော့ကန့်ကွက်ခဲ့ပါတယ်။ဟောင်ကောင်အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးကိုချိန်းချောက်တယ်လို့ယူဆရတဲ့လွတ်တော်မှတ်ဘသူကိုမဆိုတရားရေးလမ်းကြောင်းအရာမဟုတ်ပဲယာရုကနေဖြုတ်ချနိုင်တယ်လို့တရုတ်လွတ်တော်ကော်မတီကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်မှ၄ယောက်ထုတ်ပယ်ခံရတာဖြစ်ပါတယ်။အခုလိုဟောင်ကောင်လွတ်တော်မှ၄ယောက်ကိုထုတ်ပယ်လိုက်တဲ့အပေါ်မှာအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ COVID-19 ဒုတိယလိုင်းရခိုင်မှုနဲ့ကြုံတွေ့နေရတဲ့ဥရောပတလွှာသေဆုံးမှုနှုန်းကမြင့်တက်လာနေပါတယ်။မနီကာအထိအီတလီမှာ COVID-19 ကူးစက်သူတသန်းကျော်နဲ့သေဆုံးသူစုစုပေါင်း 9,000 နီးပါးရှိပါတယ်။ဒုတိယလိုင်းရခိုင်မှုတန်ကိုရှော့ချနိုင်မှုအီတလီအစိုးရကနောက်ထပ်ဒေသ5ခုမှာဗုဒ္ဓဟူးနေ့ကစပြီးတော့အသွာအလာတွေကိုပြန်ပြီးတော့တင်းကျပ်ကန့်သတ်လိုက်ပါတယ်။ဗြိတိန်မှာလည်းဗုဒ္ဓဟူးနေ့အစိုးရထုတ်ပြန်တဲ့စီးရင်တွေအရကိုဗစ် -19 ကြောင့်သေဆုံးသူ 9,000 ကျော်ရှိပြီဖြစ်ပါတယ်။ကူးစက်သူပေါင်းက 1.2 သန်းရှိတဲ့ဗြိတိန်ကအမေရိကန်၊ဘရာဇီး၊အိန္ဒိယနဲ့မက္ကဆီကိုပြီးရင်တစ်ကမ္ဘာလုံးအတိုင်းအတန်နဲ့ကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းပြင်းစမမြောက်နေရာမှာရှိပါတယ်။အသွားအလာတွေကိုပြန်ပြီးတော့ထိန်းချုပ်ကန့်သတ်ထားတာသတင်းလေးပတ်ထဲရောက်နေပြီဖြစ်တဲ့ဗြိတိန်မှာပြည်သူတွေအနေနဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုဆက်ပြီးတော့လိုက်နာကြဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတိုက်တွန်းထားပါတယ်။ပြင်းထန်မှာတော့ဒီကနေ့ယောဂကုသသူ 35,800 ကျော်နဲ့စုစုပေါင်းကုသသူ 1.8 သန်းရှိပါတယ်။မနေ့ကအထိ COVID-19 ကြောင့်သေဆုံးသူပေါင်း 42,400 ကျော်ရှိပါတယ်။ဥရောပနိုင်ငံတွေနဲ့ဥရောပသမဂ္ဂဗီဇာကင်းလွတ်ခွင့်ရရှိငံခီးသွားဒေသတွေမှာကုသမှုအန္တရာယ်မြင့်မားနိုင်ခြင်းရှိမရှိကိုဥရောပသမဂ္ဂယောဂထိန်းချုပ်ရေးစင်တာကသတ်မှတ်ထားတဲ့မြေပုံညှိုးပုံမှာမူတည်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်။ဒေတာရင်းတခြားနိုင်ငံတွေအနေနဲ့လူတသိန်းမှာယောဂကုသသူ150ကျော်နှုန်းနဲ့14ရက်ဆက်တိုက်ရှိနေရင်ကုသမှုအန္တရာယ်မြင့်မားတယ်လို့သတ်မှတ်ထားပါတယ်ရှင်။အာရှတလွှားကိုရိုနာဗိုင်းရပること့စ်ကုသမှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့အိန္ဒိယမှာကုသသူလူနာသေ48,900ကျော်ရှိပါတယ်။လာမယ့်စနေနေ့မှာဒီပါဝလီဟိန္ဒူဘာသာရေးပွဲတော်ရှိတာကြောင့်ဈေးဝယ်စင်တာတွေမှာဈေးဝယ်တွေနဲ့ပြည်နေတဲ့မြို့တော်ညူဒေလီတဝိုက်ဒီကနေ့ကူးဆက်သူ 1,590 ကျော်နဲ့စံချိန်တင်ခဲ့ပါတယ်။တခြားမြို့ကြီးတွေမှာထဲညူဒီလီမှာကူးဆက်မှုနှုန်းကမြင့်တက်နေတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ950နဲ့အခုထိသေဆုံးသူပေါင်းက 38,100 ကျော်ရှိပါတယ်။ညူဇီလန်နိုင်ငံမှာလည်းကူးဆက်မှုအသစ်ရှိတာကြောင့်အော့ကလန်မြို့နယ်လူတွေကိုအိမ်တွေကနေအလုပ်လုပ်ကြဖို့နဲ့အသွားအလာတွေကိုသတိထားကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်မှုတွေကိုနှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုခံထားရသူဘာသာရေးကိန်းကောင်းဆောင်တယောက်ကိုတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့ February နဲ့ Malaria တုန်းကဝိပီစုတောင်းပွဲတစ်ခုကျင်းပတာကနေလူပေါင်းထောင်နဲ့ချီပြီးတော့ယောဂကုသခဲ့တာပါ။အသက်88နှစ်ရှိပြီဖြစ်တဲ့ဘာသာရေးကိန်းကောင်းဆောင်လီမန်ဟီကိုအာမခံပေးထားပြီးမဲ့သူ့အနေနဲ့ Electronic အခြေအခံကိရိယာကိုဝတ်ဆင်ထားရမှာဖြစ်ပြီးနေမှာပဲနေထိုင်ဖို့အမိန့်ထုတ်ထားပါတယ်။သူကိုဖျားเจ้าအဖွဲ့ဝင်တွေရဲ့အမည်စင်းထိန်ချန်ထားမှုနဲ့ကုသယောဂဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ယောဂကုသသူ 28,900 ကျော်မှ 9,200 ကျော်ကဒီဖျားเจ้าနဲ့ဆက်ဆက်နေတာဖြစ်ပါတယ်ရှင်။အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထည်သည့်ဆွေးနွေးပွဲကိုကြာတာပရင်းနီကကျင်းပခဲ့တာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းဗီဒီယိုဆက်သွယ်ရေးကနေတဆင့်ပါဝင်တက်ရောက်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ပထမဆုံးတက်ရောက်တဲ့နိုင်ငံတကာအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်သူဗီယက်နမ်နိုင်ငံဝန်ကြီးချုပ်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကြောင်းကိုအခုလိုထည့်သွင်းဆွေးနွေးသွားပါတယ်။
တိုက်ပွဲ những thời khắc vô cùng khó khăn ကိုဗစ်
19ကကျွန်တော်တို့ပြည်သူရဲ့ဘဝကိုအနေပြုချင်းချောက်နေတဲ့အတွက်ခက်ခဲတဲ့အချိန်ကိုကျွန်တော်တို့ဖက်သန်းနေကြရပါတယ်။စီးပွားရေးလူမှုရေးနဲ့အခြေအနေတွေပြည်ရင်းနေရချိန်မှာပဲမိုးခေါမှုကြီးကြီးမှုနဲ့ဇက်တိုက်ဆူသလိုကြာရောက်တဲ့မုန်တိုင်းတွေလိုသဘာဝဘေးအန္တရာယ်တွေကအခြေအနေတွေကိုပိုပြီးဆိုးဝါးစေပါတယ်။ဆယ်စုနှစ်တွေကြာတည်ဆောက်ယူခဲ့ရတဲ့လူမှုစီးပွားဘဝတိုးတက်မှုတွေဖျက်ဆီးခံရသလိုလာမယ့်နှစ်တွေမှာလည်းဆုံးရှုံးမှုတွေထပ်ပြီးတော့ကြုံတွေ့ရဖို့ရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ငွင်ရွှန်ဖတ်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေစဉ်အတွင်းအာဆီယံခေါင်းဆောင်အနေနဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီကေရှင်တို့ကြားတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းဆက်လက်ကျင်းပခဲ့ပြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာလှုပ်ရှားနေတဲ့အိန္ဒိယလက်နက်ကိုင်သဘုံခေါင်းဆောင်တဦးနဲ့အပေါင်းပါ၄ဦးတို့အိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ချရဲလို့အိန္ဒိယစစ်တပ်ကပြောပါတယ်အခုအခါအိန္ဒိယစစ်တပ်ကထိန်းသိမ်းထားတဲ့ Drishti Rajkumar ဟာညညသောအာတန်လွတ်မြောက်ရေးတပ်ဦး ULFA ရဲ့ဒုတိယခေါင်းဆောင်အဖြစ်သတ်မှတ်ထားခံရသူဖြစ်ပါတယ်အဲ့ဒီအဖွဲ့ကို Paresh Barua ကဦးဆောင်ပြီးအိန္ဒိယနိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးရဖို့လက်နက်ကင်တိုက်ခိုက်နေတာဖြစ်ပါတယ်နိုင်ငံရဲ့ဝေးလံခေါင်ဖျားတဲ့အရှေ့မြောက်ပိုင်းဒေသမှာအိန္ဒိယစစ်တပ်နဲ့ဒါဇင်နဲ့ချီတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်နေကြတာပါ။အဲ့ဒီအဖွဲ့တွေကကိုပိုင်အုပ်ချုပ်ခွင့်မြင့်မြင့်မာမာရဖို့ကနေလွတ်လပ်ရေးရယူဖို့အထီးတီးကြစီတောင်းဆိုနေတာဖြစ်ပါတယ်။ဇန်နဝါရီလတုန်းကတော့အိန္ဒိယအစိုးရရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုတုံ့ပြန်တဲ့အနေနဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကတောင်းချမ်းသူအယောက်600ကျော်ဟာအာတန်ပြည်နယ်အိန္ဒိယအာဏာပိုင်တွေစီမားလက်နက်ချခဲ့ကြပါတယ်ရှင်။တို့ရရှင်များရှင်ကြာတာပြည်နှညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။စင်တော်ဝင်းမြပါရွေးကောက်ပွဲလက်ရှိမဲအများစုရနေတဲ့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားဆန္ဒအလေးထားပြီးဆောင်ရွက်သွားမှာမို့ကူပေါင်းဆောင်ရွက်ကြဖို့ကမ်းလှမ်းလိုက်ပါတယ်။တိုင်းရင်းသားပါတီပေါင်း40နီးပါးကိုဘုံရီမှန်းချက်အတွက်ကမ်းလှမ်းတဲ့ဒီနေ့စာထဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးကူပေါင်းကြဖို့မျှော်လင့်ကြောင်းပြောထားတဲ့အပေါ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာထူးခြားမှုကိုအခုလိုဆက်ရှင်းပြပါမယ်
။ဒီညမှာတခုကျွန်တော်ရှင်းပြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငင်းပွားကြတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါ။အဲ့တော့စာရေးတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်။ဘာဖြစ်လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီပြတ်တော်အတွင်းမှာရှိနေတဲ့တမတော်သားတွေတမတော်ရဲ့နိုင်ငံရေးပါဝင်မှုတွေဟာခိုက်သင့်တဲ့ပမာဏတစ်ခုအထိကျွန်တော်တို့အဲရှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီလိုမရှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာနှုန်းနဲ့ပေါင်းတဲ့နိုင်ငံရေးပါတီတွေကအများအားအခက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါ်ရေးမှာအခက်အခဲရှိနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်လာဖို့မျှော်လင့်ထားလဲဆရာဒီညချက်ကနေပြီးတော့လေ
တကယ်တော့အခုလိုကမ်းလှမ်းလိုက်တဲ့အခါမှာဒီပြဿနာကိုဖြေရှင်းခြင်းနဲ့ထက်သန်တဲ့ဆန္ဒနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီချိန်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒီတက်မတော်ကလည်းပါတီရဲ့နိုင်ငံရဲ့လူမျိုးအကျိုးအတွက်ဦးထိပ်ထားတဲ့စေနာကိုနားလည်ပြီးတော့ပူပေါင်းဆောင်ရလာမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်။ဖြစ်နိုင်တာတွေတော့အများကြီးရှိတာပေါ့ဗျာ။ဥပမာဆိုတော့အေးအေးဆိုရင်ဖန်စီထားတဲ့ကျွန်တော်လွှတ်တော်ကိုယ်စားလေတောင်းနေကိုလွှတ်ပေးလိုက်တာမျိုးလုပ်လိုက်မယ်။နောက်အခုလည်းသူတို့တစ်ဖက်သက်ပြစ်ခတ်ရစေးသဘောမျိုးလုပ်မယ်။ဒါဆိုရင်တမန်တော်ကလည်းပြစ်ခတ်ချက်ဆဲလိုက်မယ်ဆိုရင်နိုင်ငံကြီးဆွေးနွေးရေးလမ်းပွင့်သွားမယ်။အေးအေးနဲ့ဆွေးနွေးရေးလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့ဆွေးနွေးမှုလမ်းလေးလည်းပွင့်သွားမယ်။အဲ့လိုမျိုးသစင်ညင်းသစင်ညင်းတို့တလာလို့လာလာပြီးတော့ရှိပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့တမရော်အနေနဲ့ဒီအပြစ်ခတ်ရစဲရေလုတ်ပေးဖို့အနေထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေထားဘယ်လိုရှိလဲဆရာ
ဒါကျွန်တော်တို့ဦးသိန်းစိန်စုဟာလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျသို့တော့ဒီပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေတော့နိုင်ငံမှာဒီနှစ်ပေါင်း80ကြာတဲ့တော့ပြည်တွင်းစစ်ကိုချုပ်ငင်းစေခြင်းနဲ့ထက်သန်တဲ့ဆန္ဒရှိရင်တရားစမ်းသပ်ပြီးတော့တော့ပူပေါင်းဆောင်ရွက်ကြည့်ဖို့အသင့်တော်ဆုံးအချိန်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ဆရာအေးအခုလို့ဒီတက်မတော်အနေနဲ့ အပြစ်ခတ်ရက်တဲ့အစင်ပေါ့နော်သူသဖြင့်တော့အကျန်းဖက်အဖွဲချိန်ရတဲ့အဖွဲကိုအပြစ်ခတ်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစင်ကနေစလို့တင့်တယ်လို့ရောယူဆမိလားဆရာ
ဒါကတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှာဘယ်လိုစတင်လဲဆိုတော့ပေါ်လာပါလိမ့်မယ်အခုနေကြတော့မှန်းဆချက်တွေညာနေတဲ့အတွက်လက်တွေ့အလုပ်တွေရမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာကြီးဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ကြားကနေကူညီပေးနိုင်တဲ့အနေအထားမျိုးအခုအကြောင်းကြားစာအနေနဲ့တင်ပေါ့နော်အခုချိန်ညာချက်ကနေတင်ဖြစ်လာဖို့အလားလာရော
ကျွန်တော်တို့နိုင်ငံကြီးလုပ်တဲ့အခါမှာအကောင်းမြင်ဝါဒကိုကန့်ဆွဲပြီးလုပ်ပါတယ်ခင်ဗျာအဲဒီတော့ကောင်းမွန်တဲ့အယူတစ်ခုတော့ဖြစ်လာနိုင်မယ်လို့ညွှန်လင်းပါ
ဟုတ်ကဲ့အဓိကတော့ဒီရေကောက်ပွဲနိုင်တဲ့ရခိုင်မျိုးသားပါတီပေါ့နော်ရခိုင်ပြည်နယ်မှာလေသူတို့ကအဓိကဘာပြောချင်လဲ
ဒီမိုကရေစီခွင့်ရီကောဖက်ဒရယ်ခွင့်ရီရောအပြည့်အဝရှိတဲ့ပြည်နယ်တစ်ခုအနေနဲ့ပြည်ထောင်စုအတွင်းမှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရည်ချယ်မှုဖြစ်တယ်ဆိုတာကိုသူတို့တော့ပေါက်လာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်နေပါတယ်။အေးအေးကတော့ကြီးညာချက်ထုတ်တယ်ကြားတယ်ခင်ဗျ
။ဟုတ်ကဲ့။အေးအေးရခိုင်လက်နက်ကင်ဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်။အမြန်ဆုံးကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်သတန်းတိုးထားတယ်ပေါ့နော်။အစိုးရနဲ့တက်မတော်ဘက်ကသာအပြစ်ရက်ပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ
်။ဒါကတော့ကျွန်တော်တို့နားလည်သေးရတော့အထွေထွေရွေးကောက်ပွဲပြီးရင်ကြားပြတ်ရွေးကောက်ပွဲပဲလုပ်လို့ရပါတယ်။ကြားပြတ်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျာ။တစ်နှစ်ကျော်မှလုပ်ရတာပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွန့်ခင်ဗျာကျွန်တော်ဝင်းမြမ
။ဒီနေ့ဦးနေနေကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲမှာမမြတာမှုတွေမဲမတမာမှုတွေရှိကြောင်းဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်တချို့မှာလည်းမမှန်မကန်လုပ်ရက်တွေရှိခဲ့ကြောင်းဒေသခံနိုင်ငံရေးပါတီတွေကပြောဆိုနေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါမိုင်းတုံမိုင်းဆက်တဲ့မိုင်းဖြတ်မြို့နယ်တွေဟာပြည်သူစစ်နဲ့ UWSA ခေါ် WhatsApp ဖွဲ့ကထိန်းချုပ်ထားပြီးမဲဆန္ဒရှင်ပြည်သူတွေအပေါ်ဖိအားပေးမဲထည့်ခိုင်းတာရှိနေကြောင်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့ဒေသခံတွေကပြောဆိုနေတာပါဒီလ၈ရက်နေ့မှာကျင်းပတဲ့မိုင်းဖြတ်မြို့နယ်အတွင်းကအခြေအနေကိုမိုင်းဖြတ်မြို့နယ်ပြည်내မဲဆန္ဒနယ်အမှတ်1ကပါဝင်ရှင်ပြိုင်ခဲ့တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးချဖေးက VOA ကိုအခုလိုပြောပါတဲ့
တချို့မဲယူရတော့ကျွန်တော်လေ့လာကြည့်တာပြပြချက်ကုမရှိဘူးဗျာရမမကာကာနဲ့ဆောင်ရွက်နေတာသိရှိရပါတယ်တချို့မဲယူကြတော့မဲယူမှုကိုယ်တိုင်အနေမဲဆန္ဒရှင်ကိုဒီမှာထုဒီမှာထည့်ဆိုမှလုတ်ပြနေတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရတယ်အဲ့ဒီကြည့်ကြလဲဒီတချို့မဲယူကြတော့ကိုလူဝဲဆဒမဲဆဒပြုတ်ကမဟုတ်ပဲနဲ့သူကဆဒပြုတ်ခါကိုအများကြီးသူလာနေတဲ့မှာကိုလဲထားပြီးမှသူကဆဒပြုတ်ရှိတယ်အဲ့လိုမျိုးပေါ့အဲ့ဒီအဝီပေါ့လားမှာဘာထည့်တယ်ဆိုလဲမြည်တယ်ဟိုမှာကြခရုပ်ပဲထုနေတာလဲမြည်နေရလေ
မိုင်းဆက်ဒေတာကန်တယောက်ကလည်းရွေးကောက်ပွဲကာလကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်ကျမတို့ဒေတာမှာကဒီသူစစ်တွေရှိတယ်အဲ့ဒီသူစစ်တွေကသူတို့ကိုယ်တိုင်ဟိုကားနဲ့ကျုပ်ပေါ်လို့တဲ့ဒီသူတို့ဒီစက်ခင်ရောပဲမဲထည့်ရမယ်ပေါ့နော်မထည့်လို့ရှိရင်ဘယ်လိုဖြစ်မယ်ဘာညာနဲ့ပေါ့အဲ့လိုမျိုးချိန်ချောင်းထားတာတွေရှိတယ်ပြောတော့တစ်ခုကဒီစစ်တပ်ကလူကြီးတွေပေါ့အရွေးနဲ့နေရတယ်လေငါရအဲ့လိုမျိုးထိုင်နေထိုင်ပြီးတော့ဒီအပြီမှာလည်းတူတူစစ်ကောင်းဆောင်ကိုလည်းမတည့်ရပြီးတော့ကြည့်နေတယ်အဲ့ဒါကြောင့်မလို့ဒီဒီတူတွေကသူတို့လှလှလှလှနဲ့နင်းကျေကွေးမရှိတာပေါ့နော်ရှောက်ရွတ်တာပေါ့ဟုတ
်မိုင်းဆက်မြို့နယ်ပြည်သူ့လွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါ်အေးတီတာမြင့်ကတော့ဝတ်တပ်ဖွဲ့ထိန်းချုပ်ရာဒေသအတွင်းကမဲပေးမှုအခြေအနေကိုအခုလိုပြောပါတယ်
အော်ကျွန်မကိုယ်တိုင်လည်းအဲ့မဲပေးရနေရာကြီးတွက်ကြည့်တယ်ပေါ့နော်တွက်ကြည့်တဲ့အခါကျတော့ဝါထိန်းချုပ်တဲ့နေမျိုးတွေမှာဟိုကျွန်မရှိလိုက်တော့စင်ရင်တွေထဲမှာကစင်ရင်နဲ့မကိုက်ဘူးပေါ့နော်မကိုက်ဘူးဆိုတာစင်ရင်တွေကစအားများနေပြီးတော့ထဲတဲ့သူတွေကြတော့သူရင်းပြည့်အောင်ပေါ့နော်အသက်မကြီးတဲ့သူတွေကိုထည့်တယ်ဒီအသက်10 10နှစ်တော်အရွယ်တွေကအသက်80အရွယ်ဒီတုံကင်ပြားနဲ့သူရဲ့မဲဆင်းတွေမှာအဲ့လိုဖြစ်နေရဆိုတော့မကိုက်နေတာလည်းအများကြီးတွေ့ရတယ်ပေါ့နော
်အခြားမတမာမှုတွေကတော့အသက်60မကျော်သူတွေကျမ်းမာရေးနဲ့အခြားခိုင်လုံတဲ့အကြောင်းပြချက်မပါပဲကြိုတင်မဲပေးတာမဲနှစ်ကြိမ်ပေးတာစတာတွေရှိခဲ့ကြောင်းဒေတာကန်တွေကပြောပါတယ်ဒေသအတွင်းမဲရရှိမှုဒုတိယအများဆုံးဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လောလောဆယ်မှာမဲမတမာမှုရှိတဲ့သတင်းတွေကိုကြားသိထားရကြောင်းနဲ့ဒါတွေကိုအချက်လက်ကောက်ယူနေကြောင်းရှမ်းပြည်နယ်အရှေ့ပိုင်းရဲ့ NLD ပါတီဥက္ကဋ္ဌနဲ့တာချီလိတ်မဲဆန္ဒနယ်အမှတ်1ကရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆန်တွီကအခုလိုပြောပါတယ်
ကျွန်တော်အခုကစုံစမ်းနေတော့ဝယ်ရာဖြေရပေးတာမင်းတော့ဟာဟိုဟာခြေသေးထဲရမယ်ခြေနဲ့မထည့်ရင်ဒီမှာနေလို့မရဘူးဘာဘူးအဲ့ဒါလောက်ခဲစားတော့လို့လည်းမရဘူးပေါ့အဲ့လိုကြားတာပေါ့အဲ့ဒါတော့စုံစမ်းတော့ဝယ်ဗျာသက်ဆိုင်ရတော့တင်ပြမှာပေါ့ဗျာနော်ကျွန်တော်ကတရားပြတတ်တဲ့ရွေးကောက်ပွဲဖြစ်ချင်တယ်လေဗျာနောက်တစ်ခါရွေးကောက်ပွဲလုပ်ရင်လည်းတရားမျှတမှုရှိအောင်ပေါ့ဗျာကျွန်တော်ကအဲ့လိုမျိုးရည်ရွယ်ချက်နဲ့ကျွန်တော်လုပ်ချင်တာပါ
မိုင်းတုံမိုင်းဆန်းနဲ့မိုင်းဖြတ်မျိုးနယ်အတွင်းမှာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်နယ်ပြည်သူနဲ့အမျိုးသားလွတ်တော်နေရာ၉နေရာနဲ့ဝါအမျိုးသားပါတီကပြည်နယ်လွတ်တော်နေရာ၁နေရာအနိုင်ရရှိထားတာပါရွေးကောက်ပွဲမတိုင်ခင်ကာလကတော့ဒီမျိုးနယ်တွေမှာပြည်သူစစ်နဲ့ဝါတပ်ဖွဲ့ကလွှမ်းမိုးထားပြီးမဲဆွေစည်းရုံးရာမှာလွတ်လပ်ခွင့်မရှိကြောင်းနိုင်ငံရေးပါတီတွေကပြောဆိုခဲ့ကြတယ်လို့ဝါတပ်ဖွဲ့ထိန်းချုပ်ရာဒေသအတွင်းဝင်ရောက်ခွင့်မရှိတာကြောင့်ဒီလ၃ရက်နေ့ကမိုင်းဆန်းမျိုးနယ်အတွင်းကကျေးရွာအုပ်စု၄အုပ်စုကမဲယုံ၁၂ယုံကိုပယ်ဖျက်ဖို့အတွက်NLD, SNLD, SNDP ကကြားပြူပါတီနဲ့လာဟုပါတီတို့ကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပါတယ်။ UWSA ဝါချဖွဲ့တောင်ပိုင်းတစ်ခွန်တစ်စစ်ဒေသကတော့ COVID-19 ကြောင့်အသွားအလာထိန်းချုပ်တာဖြစ်ကြောင်းနဲ့ဒေသခံတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရှိကြောင်းဖိအားပေးတာမရှိကြောင်းတုံ့ပြန်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ COVID-19 ရောဂါကာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းကူးစက်မှုတွေတိုးလာနိုင်တဲ့အတွက်ကျန်းမာရေးတာဝန်ရှိသူတွေကြိုတင်ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကယောဂကာကွယ်ထိန်းချုပ်ရေးစည်းမျဉ်းတွေနဲ့အညီကျင်းပခဲ့တဲ့ဆိုပေမဲ့လည်းရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့လူများပြားထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကူးစက်မှုတွေတိုးလာနိုင်တယ်လို့ကျန်းမာရေးတင်ညာရှင်တွေခန့်မှန်းထားပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲအပြီးနောက်ပိုင်းအနိုင်ရပါတီအတွက်အောင်ပွဲခံဆူဝေးတဲ့လုပ်ရက်တွေဟာလည်းစိုးရိမ်စရာဖြစ်ခဲ့ရတာကြောင့်ကြိုတင်ပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဖူအေကိုပြောပါတယ်။
အခုလက်ရှိတော့တက်နေတဲ့အခြေအနေမှာအာပြည်သူတွေကနေပြီးတော့စုဝေးမယ်ပြည်နယ်ပြည်ချောက်ပြီးမချဘူးငါစီမတက်ဘူးငါအုပ်စုလိုက်ငါဟိကျွေးမယ်ဒီဆိုမယ်အော်ဟိမယ်တချင်းဆိုမယ်စသဖြင့်ဒီလိုမျိုးတွေအတူ activity တွေလုပ်တဲ့အခါမှာဆိုရင်ရောဂါပိုးကူးစက်နိုင်တဲ့အခွင့်အရေးတယောက်ကိုတယောက်ရမ်းများပါတယ်ဒီလိုအခြေအနေမျိုးကလည်းရှိထားတာဖြစ်တဲ့အတွက်ကြောင့်မို့ရောဂါဖြစ်ပွားမှုအခြေအတွက်ကဒီကိုရနေရဆက်ပြီးတော့နောက်တစ်ပတ်လောက်မှဆိုလို့ရှိရင်တော့ရောဂါဖြစ်ပွားမှုတွေများလာမလားဒါကတော့ကြိုတင်ဆွေးနွေးတွေးပြောတာကြိုတင်ပြင်ဆင်မှုတွေတော့လုပ်နေပါတယ်
ကိုဗစ်ရောဂါပိုးရှင်းရှင်းစစ်ဆေးတဲ့ပမာဏနဲ့ပိုးရည်သူအရေအတွက်ဟာ900ခန့်လုံးဝင်းကျင်မှာသာရှိနေပြီးအခုလက်ရှိအနေအထားနဲ့ဆိုကောင်းတဲ့အခြေအနေမှာရှိနေပေမဲ့ပြည်သူတွေမပေါ်စားဖို့ကိုသတိပေးထားပါတယ်။အတူပြုလူနာတွေထဲမှာတချို့ကရောဂါလက္ခဏာမပြဘဲအရေးပေါ်ခွဲစိတ်ဖို့လိုအပ်လာချိန်မှာကူးစက်နေတာကိုစစ်ဆေးတွေ့ရှိသူတွေပါဝင်နေတယ်လို့မတော်တဆမှုအပါအဝင်တခြားအကြောင်းအရာတွေကြောင့်သေဆုံးသူတွေကိုစစ်ဆေးရမှာလေရောဂါပိုးကူးစက်နေတာကိုတွေ့ရှိထားပါတယ်။ရွေးကောက်ပွဲကာလမှာကုနေထိုင်ရာမြို့နယ်ကနေကျော်လွန်ပြီးမဲလာပေးသူတွေကိုယောဂပိုးရှင်းရှင်းစစ်ဆေးပေးခဲ့ပြီးအဲ့ဒီထဲက900ခန့်နှုန်းလောက်မှာကူးစက်ခံနေရတာကိုတွေ့ရှိရတာကြောင့်ယောဂအန်ရီကိုတတိပြုဖို့ကိုလည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ကျို့တွေကနားလည်မှုလွဲပြီးတော့အီလက်ရှင်မှာနေချင်းညာခီးတွေသွားပြီးတော့မရန်ကုန်တိုင်းကိုလာပေးတဲ့မကိုတာမွန်ပြည်နယ်နော်တရားဝီတိုင်းစသဖြင့်ဒီလိုမျိုးအနေပြီးတော့မဲလာပေးတဲ့သူတွေကသူတို့ရဲ့ဘဲပေးပိုင်ခွင့်ပြီးသူတယောက်ရဲ့ခွင့်ရင်မဆုံးရှုံးစေဖို့အတွက်သူတို့တွေကိုကျမတို့ဒီဘက်ပေးတဲ့စီနဲ့ဒီစစ်ဆေးပေးတာရှိပါတယ်ဒီလိုစစ်ဆေးတဲ့ဥစ္စာသူတို့4,000ကျော်မှစက်တာဖြစ်ပါတယ်200ကျော်မှပို့တွေ့ပါတယ်သူတို့တွေကလည်းဒီလိုပဲဘာမှယောဂတာကမပြောင်းဘဲပေးဖို့သွားတယ်စစ်လိုက်တယ်စစ်လိုက်တယ်မှပို့တွေ့တယ်ဒါကဘာလို့ဆိုလို့ရလဲပြည်သူလူထုတွေမှာယောဂလက္ခဏာမပြဘဲနဲ့ပို့တွေ့တဲ့သူတွေရှိနေတာမပေါ်စားပါနဲ့လို့ပြောချင်ခြင်းဖြစ်ပါတယ်
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း 64,000 ကျော်ရှိနေပြီးသေဆုံးသူကတော့ 1,400 ကျော်ရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရတာကလူ30ထက်ပိုပြီးမဆုဝေးကြဘူးကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ90အထိခွင့်ပြုခဲ့ပါတယ်။ရွေးကောက်ပွဲပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိခဲ့ပေမဲ့တိတ်ပြီးအားသင့်စရာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ကျန်းမာရေးဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်မှုနဲ့လိုက်နာဖို့ပြက်ကွက်ရင်ထိထိရောက်အရေးယူမယ်လို့လည်းဒီတစ်ပတ်ထဲမှာထပ်မံသတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
ဖြတ်သိမ်းခံရတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါ။နေစီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုလွန်ခဲ့တဲ့နှစ်20ကျော်ကမန္တလေးမြို့ဦးဝထောင်မှာထောင်ဒဏ်ကျခံနေရစဉ်ထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစံမြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်2နှစ်အစီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။မူလကကြံရည်တဲ့ထောင်နဲ့ရှင်းနေပြင်နောက်ထပ်တိကျကြခံမှုအမိန့်ချလိုက်တာလို့လေဥကျော်မြင့်အကျိုးဆောင်ရှင်းနေဦးနေလေးနှုံးကသတင်းတော်တွေကိုပြောပါတယ
်ဒီနေ့ကတော့ကျွန်တော်အဲဒီထောင်ပြမှုအဲ224အတွက်အဲ့ဒါလုံချမ်းတဲ့ထောင်နဲ့နှစ်နှစ်ပေါ့နော်အမိန့်ချလိုက်တယ်ဒီသူ့ခုလက်ရှိချုပ်နှောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ထုံထုံကြခံခြင်းကိုခံစားအခွင့်တော့မပြုဘူးသူကမူလင်းပြည်တံနဲ့တိကျကြခံမှုအတွက်အမိန့်ချမလိုက်နဲ့224ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုထားပါဘူး။တူတူဖိုးရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပါတယ်။အလုံကျန်းတဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။လာမယ့်ရုံးချင်းကတော့25ရက်နေပေါ့နော်။25ရက်နေကသူကပါလဲဆိုရင်လာဝကအမှုအတွက်ဆွဲချက်အမိန့်ချမှတ်ဖို့ဖြစ်ပါလေ။ဒီနေ့ကတော့လာဝကအမှု73တဲ့အတွက်ကတော့ဒီနေ့ရှောင်ရွက်ချက်ကြားနာလိုက်တယ်။လာမယ့်ရုံးချင်းကတော့25ရက်နေပေါ့။
ဦးကျော်မြင့်ဟာရာဇဝတ်မှုပုံမှန်နဲ့1999ခုနှစ်မှာအိုးဖို့ထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နဲ့လေးအတွက်တရားလူပြ9ဦးကိုစစ်ဆေးခဲ့ပြီးတရားခံပြ2ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ထောင်ပြေးမှုပုံမှန်နှစ်နဲ့လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့နှစ်နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချင်းတာစံမြို့နယ်တရားသူကြီးဦးကျော်မြင့်ဝင်းက VOA ကိုအခုလိုရှင်းပြပါတယ
်။တရားရင်ကတော့တစ်ခါတလေကြတော့လေပြစ်ဒဏ်ဆိုတာကတော့စဉ်းစားပြီးချတာပေါ့နော်။ကျွန်တော်တို့တရားရင်ကချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်ဖြစ်တော့မက်ဆီမမ်ပေါ့ဖျက်တာတဲ့ပြစ်ဒဏ်ကိုချမှတ်လို့ရှိတယ်။အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတော့ကလည်းထောင်ထဲကနေပါလေနှစ်နှစ်ပဲရှိတော့။နောက်တော့ဒီထွက်ပြေးတဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်ထဲကြားခံကြရတယ်ဆိုတဲ့ပုံကိုယ်တွေနှင်းနာမှုရလည်းရှိတယ်တော့တရားရင်ကဒီနှစ်နှစ်ကတင့်တော်မယ်လို့ဆိုတဲ့တော့ချမှတ်ခဲ့ကြဖြစ်ပါတယ်။
ပြပါကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့အမတ်ရှစ်စကန်မှုတွေ့ရမှုအောင်မင်းကတရားလိုဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန် 73 နဲ့ဆွဲဆိုချက်တင်သင့်မတင်နေဆိုတာကိုတော့လာမယ့်ရုံချိန်မှာဆုံးဖြတ်မယ်လို့လည်းခန့်မှန်းထားပါတယ်။လက်ရှိမှာတော့ဥကျမြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစစ်ဆေးရေးအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထရေးတူဝန်ကြီးကဥက္ကဋ္ဌဖြင့်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေးလာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခွာချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုပ်ညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောထားပါတယ်။ဥကျော်မြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခွာချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကိုပြောပါရယ်။ဥကျော်မြင့်ဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမှိုင်မှုရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ခဲ့ပါရယ်ခင်ဗျာ။ကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပို့ထားတာဖြစ်ပါရယ်။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမေယူမြစ်တွင်ရေချောင်းသွားလာခွေကိုတပ်မတော်ကလည်းကန့်သတ်ထားတဲ့အတွက်ဒေသခံတွေအခက်တွေ့နေရတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။စည်ရီပတိပကဖြစ်ပွားနေစဉ်ရတိတောင်မြို့နယ်ကမေယူမြစ်ထဲမှာရေချောင်းသွားလာမှုတွေကိုတပ်မတော်ကကန့်တတ်ဆေးဆီးမှုတွေကြောင့်သွားရည်လာရေးအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာအ धिक ဆက်သွေးရေးလမ်းကြောင်းတစ်ခုဖြစ်တဲ့ရေချောင်းခရီးမှာအကန့်တတ်တွေကြုံနေရတာတစ်လကျော်လောက်ရှိနေပြီလို့လည်းဒေသတော်မျိုးနဲ့စီဒီပင်ကြီးွာကဒေသခံတို့ကပြောပါတယ်
ဒေသမှာလည်းအကနေပြီးတော့ဖိတ်ဆို့ထားလိုက်တာပေါ့အဲဆက်မတော်ရေကလည်းပ
ိုးဆိုရင်တလားကျော်လာပြီဒီမေယူမီတို့ပိုက်ကြတော့ဒီကျတော်မျိုးနဲ့ညဖတ်ပိုင်းနဲ့ဒီဘူးကြီးတော်မျိုးနဲ့ရေလန့်ကြည့်တယ်ပိုက်တော့တာပေါ့
ရေချောင်းတော်လာမှုကိုကန့်သတ်ထားတဲ့အတွက်ရေသိတောင်နဲ့ဘူးကြီးတော်မျိုးနယ်တွေမှာဂုံစီစစ်စစ်မှုတွေကြဆင်းရကဂုံစီနှုံကြီးမြင့်မှုသာခံရတယ်လို့လဲဘူးကြီးတော်မျိုးခါကုဝင်းနိုင်ကပြောပါတယ်
မေယူမီကျောင်းချင်းမှာကမြမတက်မတော်ကတဲ့တကမေကျောင်းတစ်ချောင်းမှာဂုံဆုံးတစ်ချောင်းရတယ်အဲ့ဒါမှာကျွန်တော်တို့ဂုံစီစစ်စစ်နေတဲ့မော်တော်ပေါ်တဲ့ကင်းပေါ်တွေကမတော်ရတော့ဘူးအဲ့လိုမျိုးကြောက်နေပေါ့လေကြောက်ကြတာပေါ့အဲ့လိုမျိုးပြစ်ခင်ရမှာပေါ့ကွန်ဂျင်းမှုတွေကတားတက်တယ်ကျွန်တော်တို့ဆိုတော့ဦးစင်မစင်မိတ်တော်မရဘူးကျွန်တော်တို့ဆိုတော့ဒီမဟာတန်အလန်ကရနေတဲ့မင်းဟိုစေလာပိုင်းစစ်စစ်နေကပေါ့လေအဲ့ဒီကနေပြင်းနေတယ်ဒီမိတ်ရှင်ကြီးပေါ့လေ
ရေချောင်းခီးရေးသွားလာတွေကန့်သတ်ထားတဲ့အတွက်ဂုံစီနှုံကြီးမြမှုပြဿနာဖြင့်ကျမ်းမာရေးကိစ္စလိုအခြေခံလိုအပ်ချက်တွေမှာလည်းအခက်အခဲတွေ့နေရတယ်လို့ဘူတီတော်မြို့နယ်ခွန့်ဆုပ်ရွာသူမတ်ခင်မျိုးအေးကပြောပါတယ်
ဟုတ်ကဲ့ပါကိုကြီးနဲ့မြင့်တရာအချင်းနဲ့ရှိပါရဲ့ဒီမှာဒီနေ့ကဆိုလို့ရှိရင်ဟိုစက်တင်တပိတ်တာကို6,000-6,000အခုဆိုလို့ရှိရင်ကျန်းစာချင်းနေပြီဒီလိုရှိတင်းပို့တွေဘောက်တွေမတော်ရတော့ဆရာဆရာဆက်ကြည့်နေပါတယ်ဒီကစားကအချင်းမရေးဆိုလို့အဲ့လိုပါပဲဘောက်တွေတင်းပို့တွေတော်လို့မရတဲ့အခါကိုခလေးမွေးမြင့်ခင်လေးရောမင်းကောင်းတဲ့လူများတွေရောကိုဟာဆက်ကြည့်နေပါတယ်
ရေချောင်းသွားလာမှုကိုကန့်သတ်စစ်ဆေးနေတယ်လို့ဒေတာခန်တွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တမတော်ဘက်ကတော့တရားဝင်သတင်းထုတ်ပြန်ထားတာမရှိတယ်လို့အခြေအနေကိုရှင်းရှင်းလင်းလင်းသိအောင်မေးမြန်းဖို့ကြိုးစားရမှာလဲဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့အောက်တိုဘာ28မှာဆုံးကလည်းရေတိတ်တော်မြို့နယ်ဘင်းတော်ကျေးရွာနီးအပီပီဆိုင်ရာချက်ချင်းဒီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငှားရမ်းသုံးပြုတဲ့ဆက်လီတစည်းပြစ်ခတ်ကံရမှုကြောင့်မိလောင်ကျွမ်းခဲ့ပြီးအနည်းဆုံးသူဦးသေး2ယောက်သေရန်ရရှိခဲ့ပါတယ်သမရောသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကင်ဖွဲ့တွေစီးနင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရာကနေတုတ်ပြန်ပြစ်ကတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ် ICRC ကတော့ပြစ်ကတ်ခံရတဲ့ဆက်လီဟာ ICRC ရဲ့အကူအညီပေးရေးပစ္စည်းတွေကိုတည်ယူပို့ဆောင်ရမှာငားရန်သုံးပြတဲ့ဆက်လီဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ကတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကိုနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joyous လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်
။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။စစ်တပ်ကစီစဉ်ပေးတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအခုညတင်ဆက်ထားပါတယ်ခင်ဗျာ။
ဒီအစိုးရစီစဉ်တဲ့အထက်အောက်အသွင်ပြောင်းမှုကိုဒီမိုကရေစီအသွင်ကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှားအမြင်မှားဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။စေအုပ်စုအကျိုးစီးပွားကာကွယ်တဲ့နည်းလမ်းနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအသင်းအဖွဲ့ရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစမစ်တက္ကသိုလ်ကတိကဒေးဗစ်ဘရန်နန်နဲ့ဆွီဒန်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဒလေးကိုပြုစုပြောထောင်ရမှာအယက်သားအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။အများအကျိုးကိုထမ်းဆောင်ကြရမှာအယက်ပဲအသင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုလျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအယက်ပဲအဖွဲ့တွေဟာအရေးကြီးပါတယ်။မြမပြည်မှာပြုပြင်ရေးလုပ်လို့အယက်ပဲအဖွဲ့တွေများပြားလာသလိုအစွန်ရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါတယ်။မွဆလင်စံ့ကြီးကစပြီးတိုင်းရင်းသားအုပ်စုပြိပက္ခဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်မှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
။ရှစ်လင်းလုံးအုံကြွမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူကျောင်းသူကျောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာခိုးလုံသွားကြပါတယ်။သူတို့တီထောင်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုအပီပီဆိုင်ရာကရန်မုံငွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံ့ဆော်မှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာ အစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနေဆက်ကရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာတွေလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတည်ထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းသက်တိဆောက်ရမှာအရေးကြီးတယ်လို့ဆိုပါတယ်။
တိုင်းရင်းသားအရပ်ပဲ့အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကျင့်သုံးရေးကိုအာရုံစိုက်ကြပြီးမြန်ကုန်အခြေစိုက်အရပ်သားအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်မြို့နေအရပ်ပဲ့အဖွဲ့တွေဟာအစိုးရချုပ်ကင်မှုနဲ့နီးနီးကပ်ကပ်နေကြရပြီးထိုင်းနယ်စပ်ကအရပ်ပဲ့အဖွဲ့အစည်းတွေကတော့ဒေသခံလူတို့ကိုကိုစားပြုတာမှုကိုပိုင်ပြတ်ထန်းခွင့်ကိုလည်းစိတ်ဝင်စားကြပါတယ်အရပ်ပဲ့အဖွဲ့တွေဟာကဲနားလက်နဲ့ကိုင်းနဲ့နားလည်မှုယူပြီးပြည်သူအကျိုးသိဖို့ကြပါလေဒါပေမဲ့နေဆက်ဒေတာအထိတက်မတော်ကတက်ပြန့်လာတဲ့အခါမှာပြဿနာရှိလာပါတယ
်ထိုင်းမြန်မာနေဆက်ဒေတာဟာအရက်ဘက်အတင်းအဖွဲအများဆုံးရှိတဲ့ဒေတာဖြစ်ပါတယ်တိုင်းသားအဖွဲစီလည်းများပြပါတယ်အဲ့ဒီထဲမှာကရင်အရက်သားအဖွဲစီတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါတယ်တိုင်းသားအတင်းအဖွဲတွေကိုသူတို့အုပ်စုနဲ့ခွဲကြလို့မရပါဘူးသူတို့ဟာလက်နက်ကင်ပိဋိပက္ခနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါတယ်။ KNU လိုလက်နက်ကင်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါတယ်။နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါတယ်။ပညာရေးနဲ့လူမှုရေးမှာတိုင်းရင်းသားလက်နက်ကင်နဲ့တိုင်းရင်းသားအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးတည်ပိုးတာတွေရှိနေပါတယ်။ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေဆက်ဒေသကနေမွေးထုတ်လိုက်တာဖြစ်ပါတယ်။
ကချင်ပြည်နယ်မှာဆိုရင်အုံးမဲ့အိမ်မဲ့ဖြစ်သွားတဲ့ဒုက္ခသည်တွေကိုလည်းအရက်ဖက်အဖွဲ့တွေကကူညီစောင့်ရှောက်ပါတယ်။နေဆက်နိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့နေဆက်ဒေသကအရက်ဖက်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်နဲ့ကိုယ်စားလှယ်အဖြစ်သတ်မှတ်လို့မရပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေသံယဇာတတူဖို့ရေးမှာပါဝင်နေတာကိုအရက်သားအဖွဲ့တွေကဝေဖန်ရှုံ့ချကြပါတယ်။KNU နဲ့အပြစ်ခတ်ရစဲပြီးတဲ့နောက်ပိုင်းမှာကရင်ပြည်သူလူထုအခြေအနေပုံမူဆိုးရွားလာတာကိုကရင်အရက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါဗျ။ထိုင်းနယ်စပ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေဟာနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ်။ NLD အစိုးရတက်လာတဲ့အခါအရက်ပဲ့အဖွဲ့တွေရဲ့လုတ်ပိုင်ခွင့်ကျင်းမြောင်းသွားပါတယ်တဲ့တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာအရက်ပဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဝေးပြေးကုန်ကားမောင်းတဲ့နောက်လိုက်တွေကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလမှာကုန်စည်စီးဆင်းမှုအတွက်အလုပ်လုပ်ပေးကြရတဲ့ဒီကုန်ကားမောင်းတဲ့နောက်လိုက်တွေလည်းတစုံတရာကူးဆက်ခံနေရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုကူးဆက်မှုကနေကာကွယ်ဖို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကလမ်းညွှန်ချက်အပြင်နိုင်ငံတကာမှာရောဘလို့အကြံပြုထားပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသင်းရဲ့အထွေထွေရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝန်မင်းကမေးထားပါလဲ။
โอเคดร.มิ้วครับตนเราดีโควิดยอกาจองที่ไข้คันอ่ะตูฤดิ์มาดีอวยพีทุกทะเพ็ดเนาะดีกงก้าม้องเนี่ยตูฤดิ์พอนาวนาวไลสเปียร์ฤดิ์ยอยอกาประสงค์เตียคุเสร็จคันอ่ะดาโกตุ่ยอ่ะพี่รอจ้ําใหม่วินีฐานะปกะเลยตลอดซ้อยในด้วยอวยพีกาอธิกกงก้าม้องตูฤดิ์นาวไลสเปียร์ฤดิ์อเนเนี่ยอธิกบาฤดิ์ตีทาได้
โควิดกาลจ้ะรอเนี่ยมาไม่หนีจ้ะบาပြောไปมั้ยเลยกงซีฤดิ์ซีซั่นโบซ้อยอ่ะตะคากงก้าฤดิ์โอเปลี่ยนพี่รอကူပေးမယ်ပေါ့ပြောထားပေးမယ်လေတော်တော်များများကြောက်ပြီးတော့60ရာခိုင်နှုန်းကုန်စည်တဲတဲ့ကားတွေကမထွက်ကြအဲ့ဒါကိုပြန်ပြီးတော့မင်းတို့ကိုဗစ်တွေစစ်ပေးမယ်ပေါ့ပထမတော့တစ်ခါဆင်း2000ပေါ့ဗျာသုံးခဲ့ကြရင်နောက်တစ်ခါပြန်ဆင်းပေါ့နောက်တော့အဲ့ဒါလေကုန်ကားသမားတွေကစိတ်ပဲတက်နိုင်ဘူးပေါ့အဲ့ဒါနောက်ဆုံးဈေးဥတော့1000လောက်ပြန်လျှော့ပေးတာပေါ့ဒါမှမဟုတ်လူတွေအဲ့စစ်ရမှာကြောက်တဲ့အခါကျတော့လေရှောင်းတော့တချို့လည်းမထွက်ဘူးပေါ့နောက်အဲ့တော့ကျမ်းမာရေးဝန်ကြီးဌာနကတော့ဒီအဝေးပြေးကုန်တင်ရေမောင်းနေနဲ့ရေနောက်လိုက်တွေအတွက်ကိုကိုဗစ်မကူအောင်လိုက်နိုင်မယ်တန်းကြွန်ချက်များဆိုပြီးတော့အော်တိုဘာ30ရက်နေ့ကထုတ်ပြန်လိုက်တာပေါ့နော်တွတ်တဲ့အခါမှာလည်း mask တွေနဲ့နော်လူတွေခက်ခက်ကွာအဲ့တော့တန်းလူတွေတက်နိုင်တော့မတင်ပါနဲ့ပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
သူကလမ်းမှာနားတာတွေပါရှိတယ်အဲ့ခါစားတော့ဆိုင်တွေပါတွေဝင်ရမယ်ဆိုရင်ဟိုကဒီကအကုန်လုံးပေါင်းပြီးတော့၄-၅ယောက်ဝိုင်းဝိုင်းဖွဲ့ပြီးစားတာတွေဘယ်စကားပြောတယ်သချင်းတွေဆိုးလိုက်ကြသေးတယ်တယောက်နဲ့တယောက်ပွေဖက်ကြတယ်အဲ့လိုတွေပေါ့နော်အဲ့ဒါတွေကကိုဗစ်ကြောင့်ကြတော့မလုပ်သင့်ပါဘူး တယောက်တဲ့နေရာထဲမှာသွားစားပါညွန်ကြားချက်ထဲမှာပါတာပေါ့နော်စားတော့တဲ့နေရာမှာမတ်စီဖွင့်ပြီးစားရတယ်ဆိုတော့အဲ့ဒီကနေရောဂါတွေကူးမာတွေ့ကြောက်နောက်တစ်ခါကိုယ့်ရဲ့ဒရိုင်ဘာလုတဲ့အခန်းလေးကိုတက်နိုင်အောင်ကိုတယောက်တဲ့အနေနဲ့ကာထားပေါ့နော်နောက်ကခရီးစဉ်ရောပစ္စည်းတွေကိုမရောမရှိရအောင်ပေါ့နော်ပလတ်စတစ်နဲ့ကာထားတာပေါ့သူပြမစီယာတိုင်းနေနောက်ကားမှာလျှမ်းတန်းနေပါညာရှိရပေါ့နော်လက်တင်အဲနောက်ငွေဆက်ကူငွေကြီးပေါက်ချာအဲအဲ့ဒါတွေပဲအစားကင်တွေပြီးလို့ရှိရင်လက်ကိုအရက်ပြန်နေနဲ့ပို့ဖို့တွေညွန်ကြားပြီးတာပေါ့နော်အချို့ကုန်ကားတွေကနောက်လိုက်တွေပေါ့စပယ်ယာပါတာပေါ့အဲ့ကြလေအောက်ကခန်းလေးမှာသူတော့အိတ်ကြတယ်အဲ့ဒီခန်းလေးကိုမအိတ်ခင်တန်ရှင်းလုတာကိုသာစီတွေဖြန်းတာပေါ့နော်ရက်ပြန်နဲ့ပုတ်တာဒီတာတယောက်ဆိုလဲတယောက်ပဲအိတ်ပေါ့နောက်တယောက်လာအိတ်တာမျိုးလက်မခံနဲ့အပေါ်မှာနေရာလွတ်လို့ရှိရင်အပေါ်မှာတက်အိပ်ပါနောက်တယောက်အိတ်မယ်ဆိုရှင်ပြန်ပြီးတော့တကားပုတ်သက်စီတွေပြန်ဖြန်းတာမျိုးတွေပေါ့နော်ပြီးတော့မှဘီဝေးကားတွေကိုတကားဖွင့်ပြီးမောင်းမှာပေါ့နော်လောင်ပိတ်နေမှာဆိုလို့အဲကွန်ပဲရှိရှိဒီကြားထဲမှာမှကို့မှာဖျားတယ်ထင်တယ်အနံ့ပြောက်တယ်ထင်တယ်ချောင်းဆိုးတယ်မောတယ်ကြက်တယ်ပေါ့ကိုဗစ်ရဲ့လက္ခဏာတခုကိုရှိတယ်ထင်ရင်တော့အလုံးမသွားနဲ့ပေါ့ခွင့်တိုင်လိုက်ပေါ့ဗျာသူကကြမ်းမကြီးစစ်ဆေးခံလိုက်ပေါ့အဓိကတော့သူကနေရောညောင်းမောင်းကြတဲ့လူတွေအမျိုးမျိုးပေါ့နော်အလှည့်နဲ့မောင်းမယ်ပေါ့နော်အဲ့ချိန်ကြီးပေးရမယ်ကောင်းကောင်းနားနေချိန်လေးတွေပေးပါအစာဟာရတွေပြေဝါပေးမှအိမ်မငိုင်မှရင်းရံနေလဲကင်းရှင်းမှာ
ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီကျမ်းမိုက်ဝန်ကြီးဌာနကထုတ်ပြန်ထားတာအပြင်ဒီနိုင်ငံတကာဘက်မှာမြန်မာပြည်တွေအထောက်အပံ့ပြုနေတယ
် American CDC မှာလည်းအဲ့လိုမျိုးပေါ့ခရီးဝေးသွားတဲ့အဲ့ဒီကားတွေအကုန်လုံးကိုသူကစီကံနေထုတ်ပြန်ထားတာဗမာပြည်နဲ့ခတ်ဆန်တာပဲဗျသူတို့ကလမ်းမှာဓာတ်ဆီတွေကြီးဖြစ်တဲ့ခါကျတော့ဘောက်ချာလေးတွေပေးတာဒီအဲ့ဒါမျိုးတွေ electronic နဲ့ပဲတယ်လီဖုန်းတွေကိုထည့်ပေးလိုက်မယ်ဆာရွက်တွေပါနေမလုပ်တော့ဘူးအဲ့တော့ဖုန်းနဲ့ကြိုပြီးတော့ဒီမှာဓာတ်ဆီလာထည့်မယ်ကုန်ချမယ်ဆိုလို့ရှိရင်ကုန်ချမယ်ကုန်တင်ကုန်ချတဲ့အခါမှာလူတွေကလာပြီးတော့ပြန်ပြန်ရောက်လာတာပေါ့အားသာလို့လဲဆိုတော့ကြိုတင်ပြီးတော့ကုန်ချမယ်ရှေ့ဘက်ကနေချတယ်လူကဒီဘက်ကနေသွားဟိုဘက်လူတွေမထိမိအောင်အနည်းကမဖြစ်လာအောင်သူတို့ကစီစဉ်တာမျိုးတွေတွေ့ရတယ်တယောက်တော့ကြောက်လဲဆွဲမနှုတ်ဆက်ဖို့လို့ပါလို့လဲသူတို့လည်းထုတ်ပြန်တာရှိတယ်ခုနောက်ပိုင်းကျတော့ဘာပြီးပါဘယ်လိုလုပ်ထားလဲဆိုတော့ခရီးစဉ်ကိုဖြတ်လိုက်တာပေါ့ဟိုဘက်ကနေဆိုတော့ရန်ကုန်ကနေမန္တလေးကိုတိုက်ရိုက်ပို့မယ်ကားဒီပြင်းမနာမှာခဏရပ်ဒီနောက်ကဒီဘက်ကားနဲ့ပစ္စည်းပြန်ထည့်ပေးဒီဘက်ကကားနဲ့ပြန်တယ်သွားဆိုပြီးအဲ့ဌာနနေရာမျိုးမှာအားလုံးကဒီနာတုဘတ်တွေစစ်ပြီးတော့ပြန်သွားကြာရောက်ရောက်ကြီးပြန်တော့မလာခိုင်းဘူးဟိုဘက်ကနောက်တစ်ဦးကဆက်မောင်းသွားတာပေါ့နော်ဒါပေမဲ့တော်တော်များများကဒီစီကန်းချက်တွေကိုလိုက်နာဖို့တော့လိုရပါပေါ့နော်သူတို့ကအဲ့ဒါလေးတွေကိုအခုလိုက်နာရတဲ့ခက်တယ်လေတော့သတင်းတွေကကြားရတယ
်ဟုတ်ကဲ့အဲ့တော့ကုန်ကားပေါ်ဆရာတက်တက်ချင်းမှာဆရာကုနာဒီစတီရိုင်တော့ဆရာနည်းနည်းပြောလိုက်တယ်အသေးစိတ်လေးစလုပ်တင်တာလေးကိုရှင်းပြပေးပါလား
ဒီကားလက်တန်ဂိုင်မယ်ပေါ့ဗျာအဲ့ဒီနေရာတွေမှာဒီ high sodium hypochlorite ပဲဖြစ်ဖြစ်အဲ့ပြန်နေဖြစ်ဖြစ်ပုတ်သက်ပေးရမယ်နောက်ကတကားတွေအပေါ်လက်တန်းနေပေါ့နော်ဂီယာတန်နေပေါ့နော်ရှင်းပါထိုင်ကုန်တဲ့နေရာတွေအကုန်လုံးမဆိုဖာတွေကအစားပါလူတွေထိုင်ပြီးသွားတယ်၊ကင်ပြီးသွားတယ်၊ရှေ့ကဒေသမှုတွေထိုင်ဒါတွေအကုန်လုံးတယောက်ပြီးတိုင်းတယောက်ပြီးတိုင်းလိုက်ပြီးတော့ပိုးတာဆီဆင်းတာပေါ့ဒီ။နောက်အင်းသားတွေပါရအစားပါဗျာ။ Green box တကားတွေအကုန်ဖွင့်ခိုင်းထားတာမျိုးတွေအစား။အင်းသားကြတော့လေအဝတွေမှာအရက်ပြန်နေနဲ့ hand sanitizer တွေနဲ့ပေါ့ spray နဲ့ဖြန်းရတာပေါ့။ကုန်စီတစ်တာတွေကိုလည်းတနည်းတနည်းအနောက်တူကင်တော့မယ်ဆိုလို့ရှိရင်ပိုးသက်စီတွေနဲ့ဖြန်းပြရတာမျိုးတွေလုပ်တာတွေရှိပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနေ့မှာအရေးပါတော့ငွေဆက်ကူတွေကင်တွေအသုံးဆွဲတာပေါ့ဆရာနော်ဓာတ်ဆီဆိုင်မှာဖြစ်ဖြစ်လမ်းမှာဝယ်စားတာဖြစ်ဖြစ်အဲ့ဒီခါကျတော့ဒီငွေဆက်ကူကိုဘယ်လို
သူတို့ပတ်စံရေးထဲကိုထည့်လိုက်မယ်အစားဒီအကြီးအောင်အကလေးပွားနေစီလီကိုပိတ်ပါအဲ့လိုင်းလေးကိုဖိလိုက်တာနဲ့ဒီကောင်ကလီလဲပါအကုန်လုံသွားတယ်ပလတ်စစ်အကြီးလိုင်းတို့အိတ်လေးတွေစောင်းထားပြီးတော့ပတ်စံကိုဒီထဲမှာထည့်ကိုယ်ကလည်းပြန်အားမယ်ဆိုတရားနဲ့ယူပြန်ထည့်ပြီးတယ်ကိုယ်လက်ကိုခါပြန်အဲ့ဒီဘာပေါ်နေနေပါလေတော့မှအဲ့လိုမျိုးထည့်ကြသေးတာဒီတယ်လီဖုန်းတော့မှအဲ့လိုလိုင်းထိုးအိမ်နဲ့ဖက်တာမျိုးရှိတယ်ဒါကိုကသုံးနေရတယ်လီဖုန်းနေရလဲကိုတယောက်တည်းသုံးနေလို့ပြဿနာမရှိဘူးအခြားလူတယောက်ကသာကိုက်မယ်အဲ့ဒီပုံမှန်လေးပြဿနာတွေတက်လာနိုင်တာဟုတ်အဲ့ဒါကြောင့်ကိုဦးရဲ့ကိုင်သီးသန့်နေရမှာဒါကိုယ့်အိမ်ထဲမှာထည့်ပြီးရရှင်ပြန်ကိုင်ပြီးရရှင်ကိုယ့်လက်ကိုတော့အမြဲတမ်းလက်သန်စင်နေတဲ့အမြဲတမ်းပုတ်တက်နေတာကတော့ဒါမှအခုဆိုတော့မများလဲဒီလက်သန်စင်တွေကဈေးလည်းသိပ်မကြီးတော့ဘူးလေအသေးလေးလည်းရှိတယ်အကြီးလည်းရှိတယ်ကားထဲမှာဆိုရင်တော့အကြီးကြီးစောင်းထားဖို့တင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဘောက်ချာတို့နောက်စာရွက်စာတမ်းတွေတို့နဲ့ပတ်သက်ရင်လည်းအလားတူပဲ
မှန်ပါတယ်ကွန်ပျူတာကြီးရာကြောင်လက်မှတ်ထိုးတယ်တချို့ကအဲ့ရနေ receipt တွေယူလာရတယ်ဒီကုန်တစ်တာကြီးတွေမှာတစ်စိမ့်ရိုက်တာတွေရှိတယ်အပေါ်နေပြီးတော့စာတွေရေးရတယ်ရှိတယ်ဒီပစ္စည်းတွေအကုန်လုံးကင်တွယ်ပြီးတိုင်းလက်ကိုစာစီအောင်ဆေးရမယ်နောက်ကိုပိုင်ဘောပင်ချိန်ချတာပို့ပြီးတော့ကောင်းတာပေါ့ဗျာဘောပင်မှာမဟုတ်ဘူးမျက်မှန်တွေကကိုပိုင်တယောက်တည်းတောက်တာတော့မှန်တယ်ဒါပေမဲ့ဟိုချဒီချဟိုနားတင်လိုက်စာဖတ်တော့မှယူကင်တယ်အဲ့တော့ဘယ်ဟာပဲဖြစ်ဖြစ်မိမိတူတည်းပိုင်ဘောပင်ပဲဖြစ်ဖြစ်လက်နေတံမိကြီးပါတွေအစပေါ့နော်ကိုကိုတိုင်းတူရင်းကိုင်မိကြီးဆယ်လေးတောက်တဲ့လူတွေရှိတယ်ကွန်စားတဲ့လူတွေရှိတယ်အဲ့ဒါကိုလည်းကိုဗစ်နီးနဲ့ဘယ်လိုလုပ်မလဲပေါ့ကွန်ရဝဲတယ်ကိုအထုတ်တွေကသွားစိနဲ့ထုတ်ပေးလာတယ်တခြားလူတယောက်ကလည်းလက်အိတ်နဲ့တော့သူလုပ်ပေးနေတာတွေ့တယ်ဒါပေမဲ့ဒီလက်အိတ်ကနေကိုဗစ်တစ်ခုတစ်ခုလုပ်ရတဲ့အခါကျတော့ဒီသူ့ရဲ့လက်အိတ်ကြီးတတ်မှာမလားပေါ့ပါဇက်သေးကိုထည့်တော့ကိုဗစ်ပိုးတန်းထည့်တယ်လို့ဖြစ်သွားနိုင်တာပေါ့အဲ့တော့ဒီအမူချင်းလေးတွေကျွန်တော်တို့ပြေပြအောင်တော့လုပ်ရမှာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ဒီနေရာမှာတစ်ခုကဆရာဒီလိုက်နာရခက်တဲ့အကြောင်းတစ်ခုဆရာထည့်ပြောခဲ့ပါတယ်ကားတွေတော့တချို့ရှော့ချခဲ့ရတယ်ဆိုတော့လေအဲ့ဒီအပေါ်မှာ
ဒီကုန်စည်ကားတွေဆွဲနေတာကဒီကုန်စည်နှုံးကိုထိန်းတာအခုကြကြဒီကာလမှာတော့သူတို့ကိုချီးမြှောက်တာပေါ့နော်ဒီ test လုပ်တာကိုကြီးရဲ့ကျွန်တော်တို့ရှော့ ော့ပြီးရင်တော့ပိုအလကားလုပ်ပေးမယ်ဗျာနောက်ခါကျတချို့ဒရိုက်ဘာတွေစပယ်ယာတွေကတော်တော်ကြောက်ကြတယ်ဒီနှာခေါင်းလေးကိုနာတုပဲမယူခံကျင်လို့သူတွေအလုံးမစင်းဘူးဗျာတချို့ကတွေးအောင်ထွက်တယ်လို့ပြောတဲ့လူတွေရှိတယ်တော်တော်ကြာတစ်ခါသွားရင်တော်ထိုးပြီးတော့ပြင်နောက်ထပ်80နာရီကြာတစ်ခါပြန်ထိုးပေါ့အဲကြောင့်ဒရိုက်ဘာတွေကတိတ်မထွက်ချင်ကြတာတွေရှိလာတာပေါ့နော်အဲ့ဒါတွေကိုစီယုံပညာပေးဖို့လိုတယ်ဒါဟာတိတ်နာကျင်တာမဟုတ်ဘူးမျက်ရည်လေးတော့ဝဲသွားမယ်ဒါပေမဲ့ဒါဘူးလေခဏခဏမဟုတ်ပဲနဲ့ပေါ့နော်အခမဲ့စစ်ပေးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်မယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့နယ်တိမ်ယူကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့ဆန်အိတ်600ကျော်ကိုစစ်တပ်ကသိမ်းယူသွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာ40နေရာအနိုင်ရရှိထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲမှာလွတ်တော်နေရာအများစုအနိုင်ရခဲ့တဲ့ရခိုင်နိုင်ငံရေးပါတီဟာရှေ့ဆက်ပြီးတော့လွတ်တော်နိုင်ငံရဲ့အခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တင်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်တွေအတွက်အစိုးရကထောက်ပံ့ထားတဲ့ဆန်အိတ်600ကျော်ကိုနိုဝင်ဘာလ17ရက်နေ့ကစစ်တပ်ကသိမ်းယူထားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကကားခုနှစ်စီးနဲ့ရောက်ရှိလာပြီးဘုံတော်ကြီးကျောင်းမှာစုပုံထားတဲ့ဆန်အိတ်တွေကိုကားပေါ်တင်ပြီးလင်းမွေတောင်ဘက်ကိုမောင်းသွားတာဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်အဲ့ဒီဆန်အိတ်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကတိမ်ညိုရှိစစ်ဘေးဒုက္ခသည်အိမ်ထောင်စု855စုလူဦးရေ3000ကျော်အတွက်ထောက်ပံ့ထားတဲ့ဆန်အိတ်တွေဖြစ်ပြီးအခုလိုဆန်အိတ်တွေကိုသိမ်းယူသွားတဲ့အတွက်ဒုက္ခသည်တွေစားတောက်ရေးအတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွှတ်တော်နေရာ40အနိုင်ရရှိထားပါတယ်ပြည်သူ့လွှတ်တော်73နေရာပြည်နယ်လွှတ်တော်25နေရာနဲ့အမျိုးသားလွှတ်တော်2နေရာအနိုင်ရရှိခဲ့တာပါကျန်တဲ့လွှတ်တော်နေရာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က46နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက42နေရာပိုးပါတီက17နေရာတန်းပါတီက10နေရာဝါပါတီက3နေရာ၊ကြားဖြူပါတီက2နေရာ၊လာဟုပါတီ2နေရာနဲ့တတိပုဂ္ဂလ2နေရာအနိုင်ရရှိပါတယ်။ရှမ်းပြည်နယ်မှာဝင်ရောက်ချိန်ပြိုင်တဲ့နိုင်ငံရေးပါတီ12ပါတီရှိပြီးထို့တော်ကိုယ်စားလှယ်ပေါင်း1000ကျော်ဝင်ရောက်ချိန်ပြန်ခဲ့ကြပါတယ်။
နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်တစ်ခုလုံးမဲဆန္ဒနယ်မြေ45နေရာရှိတဲ့အထက်မှာမွန်ညင်ညွတ်ရေးပါတီကအမှတ်17နေရာရရှိခဲ့ပြီးကရင်ပြည်နယ်မှာမွန်တိုင်းသားရဲရဝန်ကြီးတနေရာရရှိခဲ့တဲ့အတွက်ဒီ2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီကလွတ်တော်ကိုယ်စားလှယ်12ဦးအနိုင်ရရှိခဲ့ပါတယ်။မုဒုံနယ်ရေးပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးမွန်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်369ဖြစ်တဲ့မုဒုံနယ်ရေးမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့အတွက်ပြည်ထောင်စုလွတ်တော်မှာမွန်ညင်ညွတ်ရေးပါတီကကိုယ်စားလှယ်စုစုပေါင်း5ဦးရှိခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်လွတ်တော်မှာဆိုရင်မွန်ညင်ညွတ်ရေးပါတီအမှတ်906ဦး NLD က19ဦးအစိုးရတပ်မတော်အမှတ်108ဦးတို့ရှိလာနေပါတယ်
2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအပြတ်သတ်နိုင်ရရှိခဲ့ပြီးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတော့တနေရသာအနိုင်ရရှိခဲ့ပါတယ်မြို့နယ်၉မြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာရှိတဲ့ဆဲကနေ NLD ပါတီက36နေရာဇူမီဒီမိုကရေစီဖွဲ့ချုပ် ZDC ပါတီက2နေရာနဲ့ CNLD ပါတီတနေရသာအနိုင်ရရှိခဲ့တာဖြစ်ပါတယ်ပြည်ကတဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က28နေရာနိုင်ခဲ့ပြီးဆိုမီဒီမိုကရေစီဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာအနိုင်ရရှိခဲ့ကြပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မှာမဲဆန္ဒနယ်တက်မှာပါဝင်တဲ့တောင်ကလေးကျေးရွာအုပ်စုကမဲယုံတစ်ခုမှာဆန္ဒမဲပေးခွင့်ရှိသူ925ယောက်ရှိပေမဲ့လည်းရွေးကောက်ပွဲနေ့မှာမဲလာရောက်ထည့်သူတဦးမှမရှိဘူးလို့မဲယုံတာဝန်ရှိသူတွေကပြောပါတယ်တောင်ကလေးကျေးရွာအုပ်စုမှာရွာပေါင်း20ဝန်းကျင်ရှိပြီးမဲယုံ3ယုံရှိပါတယ်ဆန္ဒမဲပေးပိုင်ခွင့်ရှိသူ1000ကျော်ရှိနေပြီးမဲယုံတင်းတဲ့နေ့မှာအနှဲငယ်တာမဲလာထည့်ပါတယ်မဲယုံ3မှာတော့ကြွတင်မဲသမဲကလွဲပြီး တယောက်မှမဲလာထဲတာမရှိဘူးလို့တောင်ကလေးကျေးရွာအုပ်စုမဲယုံမူဆော်လင်ထူးကပြောပါတယ်။အဲ့ဒီဒေတာမှာလမ်းပန်းဆက်တွယ်ရေးခက်ခဲလို့တရွာနဲ့တရွာဝေးကွာနေပြီးမဲယုံတရှိတဲ့နေရာကလည်းမဲလာထဲတဲ့သူတွေအတွက်အလန်းဝေးနေတဲ့အတွက်မဲလာမထဲတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းမဲယုံတောင်ဝင်ရှိသူတွေရဲ့ပြောပြချက်အရသိရပါတယ်။အဲ့ဒီတောင်ကလေးကျေးရွာအုပ်စုမှာတိုင်းရင်သားလက်နက်ကင်ရောနော်အုပ်ချုပ်တဲ့နေမျိုးဖြစ်ပြီးပထမဦးဆုံးအကြိမ်ဆန္ဒမဲထဲခွင့်ရတာလည်းဖြစ်ပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လက်နက်ကင်ပဋိပက္ခတွေကြားတဲ့ကရခိုင်ပြည်နယ်ရွေးကောက်ပွဲမှာရခိုင်နိုင်ငံရေးပါတီတွေကလွတ်တော်နေရအများစုမှာအနိုင်ရရှိခဲ့ပါတယ်။ရှေ့ဆက်ပြီးရခိုင်ပြည်နယ်လွတ်တော်နိုင်ငံရေးအခင်းကျင်းမှာဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတာကိုသက်နိုင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
။လက်နက်ကင်ပဋိပက္ခတွေကြားတဲ့ရွေးကောက်ပွဲကျင်းပပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာမျက်စုံနိုင်ရရှိခဲ့တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ်။
လောလောဆယ်ကျွန်တော်တို့ပါတီကပြည်နေလွှတ်တော်မှာခဏနေရရဲ့ဒီတုလွှတ်တော်မှာလေးနေရရဲ့ဒီမြို့သားလွှတ်တော်မှာလေးနေရစုစုပေါင်းဆင်းရနေရအနိုင်ရထားတယ်ဗျစစ်ပေးရရန်ပြေးရမအောင်ရတောင်ကုန်းရအိမ်မျိုးတွေလင်းမျိုးတွေမှာအနိုင်ရပါတယ
်လောလောမြတ်တဲ့ရှင်နေမရှိဘူးဆိုပြီးတော့ရခိုင်နောက်ပိုင်းကမြို့နေကိုခုမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ကြောက်ဖြူအန်နဲ့စစ်တွေမြို့တွေမှာလည်းနေရာပြည့်မကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိပါတီတွေရဲ့စည်းရင်းရရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်မှာ9နေရာအနိုင်ရထားတယ်လို့တက်လာမဲ့ပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ်
။ရာကတော့ဒီထောင်စုအစိုးရကိုဦးဆောင်ဖွဲ့စည်းမဲ့ပါတီရဲ့ပေါ်ထွန်းနဲ့ကိုနောက်တက်လာမဲ့အနာရပါတီရဲ့ပေါ်ထွန်းမှာအဓိကမုံတင်မှာဖြစ်ပါတယ်။ဆိုတော့ဒီလိုပါတီပေါ်ထွန်းကအကြောင်းလေးရှိမလားမရှိဘူးလားဆိုတော့ကျွန်တော်တို့စောင့်ကြည့်ပြီးလေ့လာကြည့်ရကြည့်ရပါဦးမယ်။
စစ်တွေမြို့နယ်အမှတ်၌မင်းဆိုင်တန်းနဲ့ပြည်နယ်လွတ်တော်နေရာကိုအနိုင်ရထားတဲ့ဦးထွန်းထွန်းအောင်ကတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုပါတာဝန်ယူဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့တော်တော်များများကိုရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုပြီးတော့ပေါ့နော်ရွေးကောက်ပွဲကျင်းပခွင့်ပိတ်ပင်လိုက်တယ်ဒီမြောက်ကချမ်းမှာဆိုရင်စစ်တွေတမျိုးပဲရေကောက်ပွဲကျင်းပခွင့်ရတာပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့လာချီကျွန်တော်တို့ရခိုင်ပြည်နယ်မှာဒီရေကောက်ပွဲမှာအနိုင်ရရှိတဲ့လက်တော်ကိုယ်စားလှယ်တွေအနေနဲ့ကတော့အကုန်လုံးကူးပေါင်းဆောင်ရွက်ပြီးတော့ပေါ့နော်ဒီရေကောက်ပွဲမကျင်းပနိုင်တဲ့ပြည်သူတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ကျွန်တော်တို့လုပ်ရမယ်တာဝန်လေးတော်တော်လေးတွေလို့ခံယူတယ်ဗျကျွန်တော်တို့အနေနဲ
့ရခိုင်ပြည်နယ်မှာမြို့နယ်16ခုရှိတဲ့ထဲကကိုမြို့နယ်မှာရေကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်20ဦးသာကျန်ရှိတော်မှာဖြစ်တယ်လို့လွတ်တော်အနေနဲ့အစိုးရကိုထင်ကြောင်းနိုင်ပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးလက်လာတုံ့တက်သူတွေကစိုးရိမ်နေကြပါတယ်
။ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့တနေရာမှာသာအနိုင်ရရှိခဲ့ပါတယ်။ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီဟာချင်းလူမျိုးတွေအများစုရှိတဲ့ချင်းပြည်နယ်မှာဘာကြောင့်ဒီလောက်အထိရှုံ့နိမ့်သွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ငံဝင်ကတင်ဆက်ပေးထားပါတယ်
။ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအနေနဲ့2020အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းမဲဆန္ဒနဲ့တနေရာသာအနိုင်ရရှိထားတဲ့ပုံမှာအတော်လေးအားအသိမိတယ်လို့ CNLD ပါတီအတွင်းမှစလိုင်းပီပီကပြောပါရယ
်ပထမတော့ကျွန်တော်တို့မျှော်လင့်တာကတော့သတ်တော်မှာအ ਨੇ ဆုံး10နေရာ17နေရာလောက်တော့ရမယ်လို့တော့မျှော်လင့်တာပေါ့နော်ဒါပေမဲ့တကယ်ဖြစ်လာတဲ့အခါမှာကျတော့10နေရာပဲပေါ့နော်ရတဲ့ဆိုတာကတော့ကျွန်တော်တို့လည်းအန်အော်မိတယ်ပေါ့နော
်ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဟာချင်းပြည်နယ်မှာမဲဆန္ဒနိုင်ပြည်38နေရာနဲ့ချင်းပြည်နယ်ပြင်ပမကွေးတိုင်းစကိုင်းတိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆန္ဒနိုင်ပြည်20စုစုပေါင်းမဲဆန္ဒနိုင်မြေ58နေရာမှာဝင်ရောက်ရှင်ပြန်ခဲ့ပြီးတော့ဟာခါမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနိုင်မြေအမှတ်1နေရာမှာဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်။ချင်းနိုင်ငံရေလိလသုံးသပ်သူလူဖြစ်တဲ့စလိုင်းပန်ကျုံလျန်းကတော့2020ထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ကြတဲ့ NLD နဲ့ CNLD ပါတီတို့ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ပုံရိပ်တွေဟာကွာခြားမှုကြီးမားနေတာကြောင့် CNLD ကိုယ်စားလှယ်တွေရှုံ့နှိမ့်တာဖြစ်တယ်လို့သုံးသပ်ပါတယ်။
Team party isomi rite isomi candidate ball and profile
Team party ကနေဝင်ရောက်ရှင်ပြိုင်တဲ့အမတ်လောင်းတွေရဲ့ပုံရိပ်နဲ့ NLD ကနေဝင်ရောက်ရှင်ပြိုင်တဲ့ကိုစလီလောင်းတွေရဲ့ပုံရိပ်ကအရန်ကော်လွန်တယ်ဥပမာ Tenderline မှာဥပိုင်မုံလျံနဲ့ဒုသမတဥ Henry Bantiu မှာဆိုရင်ဒုသမတကပုံရိပ်ပိုင်းမှာအရန်တာတယ် NLD ကဝင်ပြိုင်တဲ့သူအများစုကလက်ရှိဝင်ကြီးတွေဥပဒေအရာရှိတွေတက္ကသိုလ်ကျောင်းအုပ်ချုပ်တဲ့သူတွေဆိုတော့သူတို့ကိုမကြိုက်တဲ့သူတွေရှိရင်ရှိမယ်ဒါပေမဲ့ကျေးရွာဖက်မှာကသူတို့ရဲ့ပုံရိပ်ကအရန်ကြီးတယ်
ချင်းပြည်သူတွေအနေနဲ့ဖွံ့ဖြိုးတိုးတက်ရေးမှာနှစ်ပေါင်းများစွာနှောက်ကြနေတာကြောင့် ပြည်သူတွေအနေနဲ့နိုင်ငံရေးဆိုင်ရာတန်းတူညီမျှမှုထက်ဖွံ့ဖြိုးသွေးသွေးရေးပိုင်းမှာပိုပြီးတော့ဆာလောင်နေသေးတယ်လို့ချင်းနိုင်ငံရေးလိမ့်လာဆောက်ကြည့်သူသူဖြစ်တဲ့ Task Iron ဖွဲ့ကကူမန်အောင်ကပြောပါတယ်
နိုင်ငံသားတွေရဲ့ဟိုနိုင်ငံရေးဆိုင်ရာအပြီးမှာနိုင်ငံရေးနဲ့ဖွံ့ဖြိုးရေးဆိုတဲ့ဟာကိုသိခွဲပြီးတော့နားမလည်နိုင်သေးဘူးဖွံ့ဖြိုးရေးနောက်ပြည်သူတွေလိုချင်နေတာနိုင်ငံရေးဆိုင်ရာတန်းတူညီညာမှုကိုလိုချင်နေသေးတာမဟုတ်ဘူးလို့နားလည်တယ်ပေါ့လို့နော်ဖွံ့ဖြိုးရေးသူတို့ဖာလောင်နေတာနှစ်ပေါင်း80ကျော်ကျွန်တော်တို့မဖွံ့ဖြိုးမတူတက်တဲ့နေရာဖြစ်နေတယ်လမ်းတွေတံတားတွေအဆောက်အဦတွေမီးတွေအများကြီးလိုအပ်တယ်ပေါ့လေလိုအပ်ချက်တွေကအဲ့လိုလိုအပ်ချက်တွေမှာကျွန်တော်တို့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတူတက်မှုဖြစ်တဲ့အော်တိုင်းထွာလို့ရတယ်မြင်သာလို့ရတဲ့ဟိုဟာမျိုးကြီ
းမြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်စုစုပေါင်းမဲဆန္ဒနယ်မြေ39နေရာထဲကနေ NLD ပါတီက36နေရာစုမီဒီမိုကရေစီဖွဲ့ချုပ် ZCD က2နေရာနဲ့ CNLD ပါတီက3နေရာသာရရှိခဲ့တာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တိန်ညိုကျေးရွာရှိစစ်ဘေးဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ထားတဲ့စံ8600ကျော်ကိုစစ်တပ်ကသိမ်းယူတွားခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါရတယ်။2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေလွတ်တော်နေရာ40အနိုင်ရရှိထားပါရတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ကျွန်တော်ရင်းနေညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာမေဂန်သမားရွေးကောက်ပွဲမှာနိုင်ရသူဖြစ်တဲ့ကြီးညာထားတဲ့ဂျိုးဘိုင်ဒန်ကသူ့ရဲ့ချန်ပီဖြစ်တဲ့အချိန်တော်ကြာလက်တွဲလုပ်ကင်လာခဲ့တဲ့ရွန်ကလိုင်းကိုသမားအင်ဒိုအရာရှိချုပ်ဖြစ်နဲ့ခန့်ထားဖို့ရထားတဲ့အကြောင်းကြီးညာလိုက်ပါတယ်ကိုင်းဟာပြီးခဲ့တဲ့သမ္မတဥပမာဆွေရလက်ထက်တုန်းကဂျိုးဘိုင်ဒန်ရဲ့ဒုသမရယုံအရာရှိချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့2014ခုနှစ်ကအီဘိုလာရောဂါတိုက်ဖျက်ရေးကိုဦးဆောင်လုပ်ကိုင်ဖို့အဲဒီတုန်းကသမ္မတဥပမာကတရားဝင်ခန့်အပ်ခဲ့သူဖြစ်ပါတယ်။ကျွန်တော်တို့အခုလိုပြဿနာရင်းနဲ့ရင်ဆိုင်နေရတဲ့အချိန်ကျွန်တော်တို့တိုင်းပြည်ကိုပြန်စုစည်းရမယ့်အချိန်မျိုးမှာသူ့ရဲ့ကျေပြန့်နဲ့ဆိုင်တဲ့အတွေ့အကြုံတွေနဲ့နိုင်ငံရေးနဲ့ပဲအသီးသီးကလူတွေနဲ့အတူအလုံးလုံးနိုင်တဲ့စွမ်းရည်ကအီဘိုလာအရာရှိချုပ်နေရာအတွက်သူလိုချင်တဲ့အရေးချင်းအတိအကျဖြစ်တယ်လို့ဂျိုးဘိုင်ဒန်ကဘော်ဒူးနေကသူ့ရဲ့ချိန်ညာချက်မှာပြောပါတယ်ရွန်ကလိုက်ကတော့အခုလိုသူ့ကိုအင်ဗီရောအရာရှိချုပ်ဖြစ်ခန့်အပ်တာဟာသူ့ဘဝမှာအကြီးမားဆုံးဂုဏ်ပြုခံရမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားမဟာမိတ်ဖြစ်ဆက်လက်ရည်တည်သွားဖို့နဲ့ငင်းညာနဲ့ကိုရီးယားကျွန်းဆွယ်ဖြစ်စေဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်တို့ထက်လောင်းတည်ပြုပြောကြားလိုက်တယ်လို့တောင်ကိုရီးယားသမ္မတအင်ပြာရောကပြောပါတယ်သူတို့နှစ်ဦးဒီနေ့တယ်လီဖုန်းနဲ့ပြောကြစဉ်အဲ့လိုဂရုပြုပြောကြခဲ့တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရဂမ်မင်ဆုတ်ကပြောပါရယ်ရှီလောင်အရှာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဂျာတာဝီနေကကျင်းပခဲ့ရမှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လည်းဗီဒီယိုကနေတဆင့်ပါဝင်တက်ရောက်ဆွေးနွေးခဲ့ပြီးတော့ဒီဆွေးနွေးပွဲအတွင်းမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအပေါ်တောင်တရုတ်ပင်လယ်အရေးကိစ္စနဲ့ဒေသတွင်းစီးပွားရေးပြန်လည်မြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါရယ်ခင်ဗျာကိုဗစ် -19 ဒုတိယလှိုင်းရိုက်ခတ်မှုနဲ့ကြုံတွေ့နေရတဲ့ဥရောပတစ်လွှာမှာသေဆုံးမှုတွေမြင့်တက်လာနေပါတယ်။အီတလီနိုင်ငံမှာတော့ကိုဗစ် -19 ကူးစက်သူဟာမနေ့ကဆိုရင်တသန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာလည်း 9,000 နီးပါးရှိပါတယ်။ဒုတိယလှိုင်းရိုက်ခတ်မှုဒဏ်ကိုရှော့ချနိုင်မှုလီဆိုရကနောက်ထပ်ဒေသ5ခုမှာဗိုလ်ထုနေကစပြီးတော့အသွာလာတွေကိုပြန်ပြီးတော့တင်းကျပ်ကန့်သတ်လိုက်ပါတယ်။ဗြိတိန်မှာလည်းဗိုလ်ထုနေကဆိုရကထုတ်ပြန်တဲ့စာရင်းတွေအရတော့ကိုဗစ် -19 ကြောင့်သေဆုံးသူ 9,000 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကူးစက်သူပေါင်းက 1.2 သန်းရှိတဲ့ဗြိတိန်ဟာအမေရိကန်၊ဘရာဇီး၊အိန္ဒိယ၊မက္ကဆီကိုပြီးရင်တကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကြောင့်သေဆုံးမှုမှာပြင်းစမမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။အသွားအလာတွေကိုပြန်ပြီးထိန်းချုပ်ကန့်သတ်ထားတာသတင်းလေးပတ်ထဲရောက်နေပြီဖြစ်တဲ့ဗြိတိန်မှာပြည်သူတွေအနေနဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုဆက်ပြီးလိုက်နာကြဖို့ကိုလည်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကြတာရင်းနေညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစည်းအဝေးတွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.